ထိုင်းဝန်ကြီးချုပ်ဆရတသာဝီစင်ကိုကျင့်ဝတ်ဖောက်ဖျက်မှုနဲ့အပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ယာရုကနေနှုတ်ထွက်ရမှာဖြစ်ပါတယ်။တရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းမှုနဲ့ထောင်ဒဏ်ချမှတ်ခံထားရသူကိုအစိုးရအဖွဲ့မှတာဝန်ပေးခဲ့တာဟာကျင့်ဝတ်ဖောက်ပြဲရာရောက်ကြောင်းဆွဲချက်အပေါ်တရားသူကြီး၉ဦးအနက်၅ဦးကအပြစ်ရှိကြောင်းမဲပေးခဲ့တာဖြစ်ပါတယ်။ဧပြီလတုန်းကအစိုးရအဖွဲ့အပြောင်းလဲမှာဝန်ကြီးချုပ်ရုံဝန်ကြီးအဖြစ်ခန့်အပ်ခဲ့တဲ့ပီချီချူပန်ဟာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့အမှုတစ်ခုမှာတရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံခဲ့ရပြီးတရားရုံးကိုမထေမဲ့မြင်လုပ်တဲ့အတွက်ကြောင့်2008ခုနှစ်မှာထောင်ဒဏ်6လကြာခံခဲ့ရသူလည်းဖြစ်ပါတယ်။အငင်းပွားစရာအခြေအနေတွေပေါ်ပေါက်ခဲ့ရကနေယာရုခန့်အပ်ခံခဲ့ရပြီးသတင်းပတ်အတွင်းမှာပဲပီချီကယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။